ရုရှားနိုင်ငံကအိုလံပစ်အားကစားသမားတစ်ထောင်ကျော်ဟာတမျက်စိသုံးဆွဲတာတွေရှိရဲဆိုပြီးတော့စင်ခန်စာတစ်ခုကပြောလိုက်ပါတယ်။ပြီးခဲ့တဲ့နွေရာသီဆောင်းရာသီနဲ့မတန်ဆန်းအိုလံပစ်ပြိုင်ပွဲတွေမှာဝင်ရောက်ရှင်ပိုင်ခဲ့တဲ့အားကစားသမားတွေဟာတမျက်စိသုံးဆွဲတာတွေရှိရဲဆိုပြီးအဲ့ဒီအစင်ခန်စာတစ်ကဆိုထားပါတယ်။ဆိုချီမှာကျင်းပတဲ့2014ဆောင်းရာသီအိုလံပစ်ပြိုင်ပွဲမှာတမျက်စိသုံးဆွဲတာတွေကိုရုရှားဆိုရကိုယ်တိုင်ပါဝင်ပတ်သက်ပြီးဖုံးကွယ်ပေးထားတယ်ဆိုတဲ့ဆဆွဲချက်တွေနဲ့ပတ်သက်ပြီးတော့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ WADA ရဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ကနေဒါနိုင်ငံကဥရီပါမောက်ခ Richard McLaren ကသူ့ရဲ့နောက်ဆုံးစင်ခန်းစာကိုတောက်ကြနေကထုတ်ပြန်လိုက်တာဖြစ်ပါတယ်ဒီတွေ့ရှိချက်အရပြီးခဲ့တဲ့ဇူလိုင်လက McLaren ထုတ်ပြန်လိုက်တဲ့ပထမစင်ခန်းစာမှာပါတဲ့တက်သည့်အထောက်ထားရဲ့အတော်များများကိုနောက်ထပ်ထပ်ပြီးတော့တည်ပြုလိုက်တာလည်းဖြစ်ပါတယ်အဲ့ဒီပထမစင်ခန်းစာကြောင့်ရုရှားနိုင်ငံကို Rio Olympic အားကစားပြိုင်ပွဲကနေထုတ်ပယ်ဖို့ကမ္ဘာတားမြစ်ဆေးသုံးဆွဲမှုတိုက်ဖျက်ရေးအေဂျင်စီ WADA ကတောင်းဆိုတဲ့အထိဖြစ်ခဲ့ပါတယ်နိုင်ငံက Olympic Committee IOC ကတော့ဒီတောင်းဆိုချက်ကိုပယ်ချပြီးတော့ရုရှားအားကစားသမားတွေကိုပြိုင်ပွဲကနေပယ်တဲ့မပယ်တဲ့ဆိုတာကိုသက်ဆိုင်ရာအားကစားအဖွဲ့ချုပ်တွေကပဲဆုံးဖြတ်ဖို့ခွင့်ပြုခဲ့ပါတယ်McLaren ရဲ့အစင်ခန်းစာတစ်ကိုတော့ IOC မှာတင်သွင်းသွားမှာဖြစ်ပြီးတော့တကယ်လို့တားမြစ်ဆေးသုံးဆွဲတယ်ဆိုတာတွေးရှိခဲ့တယ်ဆိုရင်တော့ပြင်းပြင်းထန်ထန်အရေးယူခံရမှာဖြစ်ပါတယ်ခင်ဗျာ